ကချင်စစ်ပွဲတွေဆုံးသက်ရေးမြန်မာအစိုးရရောကချင်တပုံတွေကပါထိနှိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။တိုင်းနဲ့ချီရှိနေတဲ့အိုးအိမ်စွန့်ခွာထွက်ပြေးကြရသူတွေအတွက်ကိုလည်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးခွင့်ပြုဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။အသေးစိတ်ကိုတော့မတ်သိန်းကြီးထိုက်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ဒေသအပေါ်မြန်မာစိုးရတပ်တွေထိုးစစ်ဆင်တိုက်ခိုက်မှုအရှိန်မြင့်လာတာနဲ့အမျှနိုင်ငံတကာရဲ့စိုးရိမ်မှုတွေကလည်းတိုးလာပါဗျ။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကမြန်မာစိုးရရောကချင်လွတ်လပ်ရေးတပ်မတော် KIA ကိုပါစီးရေးပရိပတ်ခါကိုအဆုံးသတ်ရေးလှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါဗျ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဗစ်တိုးရီးယားညူလန်ကတင်းနှလာနေတော့ကခုလိုပြောပါဗျ။
I don't have any changes to US policy to announce. You know that when we
အမေရိကန်ရဲ့မူဝါဒနဲ့ပတ်သက်လို့ကတော့အပြောင်းအလဲမရှိပါဘူး။အရေးယူတန်းခတ်ပိတ်ဆို့မှုရုပ်သိမ်းပေးခဲ့တာဟာရှင်းရှင်းလင်းလင်းပြောရရင်တိုးတက်ဖြစ်ထွန်းမှုတွေဆက်ပြီးဖြစ်ပေါ်နေအောင်အခြေအနေဖန်တီးပေးထားတာဖြစ်ပါလေ။ဒီကချင်စည်ရေးပြိပက္ခဟာလေကျမတို့စိုးရိမ်တကြီးလှုပ်ဆောင်နေတဲ့ကိစ္စရပ်တစ်ခုဖြစ်ပါလေ။နှစ်ဖက်စလုံးကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့ကျမတို့တိုက်တွန်းနေပါလေ။
မြန်မာစိုးရဟာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တွဲဆုံဆွေးနွေးမှုတွေလှုပ်ဆောင်တာလို့ပြုပြင်ပြောင်းလဲမှုတွေကြောင့်အမေရိကန်အစိုးရကဒဏ်ခတ်မှုတွေကိုရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။ဒီလိုတိုးတက်မှုတွေဆက်ပြီးဖြစ်ပေါ်လာအောင်တွန်းအားပေးတဲ့အနေနဲ့ရုပ်သိမ်းခဲ့တာဖြစ်တယ်လို့လည်းသူမကပြောပါတယ်။ကချင်ဒေသစီးရေးကိုလည်းဆုံးသတ်နိုင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတဲ့အကြောင်းသူမကခုလိုပြောသွားပါတယ်
။ Again there's been violence on and off in Kachin for a very very long time.What we want to see is Kachin fall.
နှစ်ပေါင်းများစွာကလေးကကချင်ဒေသမှာစီးရေးပြိပက္ခတွေကရပ်သွားလိုက်ဖြစ်လိုက်ဖြစ်နေတာပါ။မြမအစိုးရနဲ့တိုင်းရင်းသားအုပ်စုတွေတွေ့ဆုံဆွေးနွေးပြီးဒစိမ့်တစ်ပိုင်းရှေ့တိုးလှုပ်ဆောင်နိုင်တာမျိုးစီးပွားရေးနဲ့နိုင်ငံရေးမကြည်လည်တာတွေကိုအေးအေးယူလှုပ်ဆောင်နိုင်ခဲ့တယ်လို့မျိုးကချင်အနေနဲ့လည်းဒီတိုင်းရင်းသားလူနည်းစုတွေနီးတူလှုပ်ဆောင်စေချင်တာပဲဖြစ်ပါလေ။ဒါကကချင်ဒေသမှာကျမတို့ဖြစ်စေချင်တဲ့ကိစ္စပါ။ဒါအပြင်နှစ်ဖက်စလုံးကပြိပက္ခတွေကိုရက်ဆိုင်ကြဖို့လည်းတောင်းဆိုနေပါတယ
်မြမအစိုးရနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အနေနဲ့တွဲဆုံဆွေးနွေးကြဖို့နဲ့အရက်သားတွေကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးခွင့်ပြုဖို့လည်းမြမအစိုးရကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတိုက်တွန်းပါတယ
် As you know in a number of these other separatist areas the government of Burma has had success in
အမေရိကန်ပြည်ထောင်စုအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့တခြားလူနည်းစုတိုင်းရင်းသားဒေသတွေကကိစ္စရက်တွေအပေါ်မှာတလျှောက်လုံးစိုးရိမ်မှုတွေကတော့တိုးနေပါလေ။မြမအစိုးရကလည်းအရက်သားတွေအတွက်လိုအပ်တဲ့အထောက်အကူတွေကိုကုလအဖွဲ့အစည်းတွေလို့အဖွဲ့တွေကနေအနှောက်အယှက်ကင်းကင်းပေးခွင့်ပြုဖို့ကျမတို့ဆက်ပြီးတိုက်တွန်းနေပါလေ
။မြမအစိုးရကတော့ကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်ရာဒေသဘက်ကစစ်ကြောင်ဥယျာဉ်ဆွေထွက်ပြေးကြရသူတွေကိုလုံခြုံရေးအကြောင်းပြချက်နဲ့ကုလအပါအဝင်နိုင်ငံတကာအထောက်အပံ့တွေပေးခွင့်ပိတ်ထားပါဗျ။လက်တလုံးမှာတော့မြန်မာစိုးရတပ်တွေကလေကြောင်းခြေလျင်တပ်တွေနဲ့ KIA ဌာနချုပ်လိုင်စာနီးမှာအပြင်းထန်ထိုးစစ်ဆင်နေဆဲဖြစ်ပါတယ်။လိုင်စာဒေသမှာတော့ဒေသခံတွေအပြင်အိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေရသူတွေလည်းတောင်းတဲ့ချီရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါရရှင်။